ပြည်ရဲ့နှစ်ဒီဇင်ဘာ9ရက်နေ့ကရန်ကုန်မြို့ကျင်းပနိုင်မြို့နယ်မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့စဉ်ဦးကောင်းမှာတရားရခဲ့တဲ့အမျိုးသမီးသတင်းတောက်ကိုစစ်ကြောရေးမှဆစ်ဆီးဖို့စေယုံကနေဒီနေ့ဇန်နဝါရီ17ရက်မှာခေါ်သွားတယ်လို့ရှင်းနေကပြောပါတယ်။အဲ့ဒီနေ့ကသူနဲ့အတူတရင်ယူနေစဉ်အဖမ်းခံရတဲ့ဓာတ်ပုံသတင်းတောက်ကိုလည် င်းကြီးမနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာငင်းငင်းကြမ်းကြမ်းနဲ့ခြေတက်ဆန္ဒပြနေတဲ့လူအုပ်ထက်ကိုစစ်တပ်ကနေကားအချိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးတဲ့အချိန်မှာမြန်မာ Press Photo Agency MPA သတင်းဌာနကရုပ်သံသတင်းနောက်ဖြစ်တဲ့မမှုရတနာခတ်မမို့ထွန်းနဲ့ဓာတ်ပုံသတင်းနောက်ကိုကောင်းဆက်လင်းတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။မမှုရတနာခတ်မမို့ထွန်းဟာဥကောက်မှာအပြင်းထန်ဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ကိုကောင်းဆက်လင်းဟာလည်းခေါင်းပိုင်းဒဏ်ရာနဲ့ဖမ်းခံခဲ့ရတာပါ။စစ်ဆေးရုံမှာတလားကြော်ကြာစေကူတာမှုခံယူခဲ့ရတဲ့မမှုရတနာကိုရွှေပြည်သားစစ်ကြောရေးမှစစ်ဆေးဖို့စစ်ကောင်စီဘက်ကနေဒီကနေ့ဇန်နဝါရီလ17ရက်နေ့မှာခေါ်ဆောင်သွားတယ်လို့ရှင်းနေကပြောပါတယ်။သူ့မှာဥကောင်းမှာထိထားတဲ့ဒဏ်ရာကြောင့်ဝေဒနာတွေခံစားနေရတော့ပဲလို့လည်းအခုလိုပြောပြပါတယ်
။ဆန္ဒကူမှာရှိတဲ့တာမန်ပွန်းပဲဒဏ်ရာတွေကကြောက်ရင်းသွားပြီ။နောက်ဥကောင်းမှာရထားတဲ့ဒဏ်ရာကလည်းပဲဒဏ်ရာအမိနဲ့တော့အနာပြတ်သွားပြီနဲ့အပြင်းပိုင်းရပေါ့သူအမြဲတည်းကောင်းမှုနေတယ်နောက်တစ်ခါဒီတောင်းနေညံဖြစ်စီကိုပြီးတော့မှမှတ်မိတော့တဲ့အခြေအနေဖြစ်တယ်ဝဲတဲ့ပေါင်အရင်ကနေပြီးတော့မှခြေရတည်းတော့ပတိစီထားနေရကြတော့တော့ပတိချလိုက်တယ်ဒါတဏ္ဍာအပြင်သေးသူသေးတော့ပေါ့နော်အဲ့လိုလုတ်ခဲ့တာနဲ့လုတ်ရုံနဲ့နှစ်လလောက်ဆိုရင်တပိတိုင်းပြန်ကောင်းမယ်အဲ့လိုတော့မှတ်ချက်ပြုပြီးတော့မနေ့ကတော့ဆင်းငါဆင်းငါပြီးတယ်ဆင်းလို့ဆင်းလို့ပြီးပြီးတော့မှဒီနေ့မနေ့ဒီနေ့မနေ့ကျတော့ဒီရှိပြီးသားစစ်ကြောကြီးကလာခေါ်သွားတယ်လို့ကြည့်နေတယ်ခေတ်ဆန်းကနေမှသူ့မိသားစုကိုတောင်းကြလာတယ်အခုအချိန်ကြီးကတော့ဒါရှိပြီးသားစစ်ကြောကြီးကိုစစ်ကြောမှခံနေရတဲ့အနေဖြစ်ဖြစ်
စစ်တပ်ကနေကားနဲ့အတင်းဝင်တိုက်တဲ့အချိန်မှာသူနဲ့အတူဖမ်းဆီးခံခဲ့ရတဲ့ဓာတ်ပုံသတင်းနောက်ကိုကောင်းဆက်လင်းဟာလည်းဒဏ်ရာတွေအရှင်းမပြောက်ခင်မှာစစ်ကြောရေးမှာစစ်ဆေးမင်းမြန်ခံခဲ့ရတာဖြစ်ပါတယ်။ဇန်နဝါရီလ10ရက်နေ့တနင်္လာနေ့တုန်းကတော့အင်းစိန်ထောင်ကိုလွှဲပြောင်းထားတယ်လို့သိရပါတယ်။ကိုကောင်းဆက်လင်းရဲ့အခြေအနေကိုလည်းရှင်းနေဖြစ်သူကအခုလိုပြောပြပါတယ်
။သူကကြတော့ခါခစ်စီယိုးနဲ့စင်ဆုံယိုးပေါ့စင်ဆုံယိုးမှာတော်တော်ပြင်းထန်တဲ့စီးကဲမှုခံရတယ်တို့တော့လေတက်တာသွားပြီဆိုပြီးတော့မှ၄ရက်လောက်ကြာမှဒီဗီဒီယိုစစ်ကြောကြီးကိုခေါ်သွားတယ်ခေါ်သွားတဲ့အချိန်မှာတော့ရှင်းဝင်ပြင်းနေရဲစားအပ်တယ်ရှင်းနေရဲစားမှာတ냐အိတ်ပြီးတော့မှနောက်တနေ့ဒီဗီဒီယိုစစ်ကြောကြီးကလာခေါ်တော့သူ့မိသားစုတွေနဲ့ညီလိုက်ရတယ်ပေါ့အဲ့အချိန်မှာတော့သူက၂ရောက်တွဲပြီးတော့မှစားဖို့ပြင်သွားတာဒီလိုပြည်တယ်ညံကြီးတော့တက်တာတဲ့အနေထားတော့မဟုတ်ဘူးပေါ့နော်တို့တော့လေစစ်ကြောကြီးကနေပြီးတော့မှမနေ့ကတော့ဒီပင်ကြီးဟောင်းကိုပြန်ပြီးပို့တယ်။ဟိုကကြီးမနိုင်။ရင်းဆန်းကဘာပုံမှန်ညက်ပြီးဆွဲနေသွားတော့ကျွန်တော်မသိဘူး။သူတို့နဲ့ဆက်လျောင်းမှု။တမကြီးကတော့အခုချိန်ကြီးကျွန်တော်သူ့မိသားစုနဲ့မသိဘူး။ဆရာတို့လည်းမသိသေးဘူး။
သူတို့နှစ်ယောက်စလုံးဟာဆန္ဒပြပွဲတရင်ရယူနေချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့မြန်မာ Press Photo Agency MPA သတင်းဌာနကပြောကြပြီးသူတို့နှစ်ယောက်စလုံးကိုပြန်လွှတ်ပေးဖို့လဲတောင်းဆိုထားပါတယ်စစ်ကောင်စီကတော့သူတို့တွေဟာဆန္ဒပြပွဲတွေမှာကိုယ်တိုင်လှုံ့ဆော်ပြီးတော့တရင်ရယူတဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းစက်တင်ဘာလ1ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့အလွတ်တန်းသတင်းနောက်တူဦးဖြစ်တဲ့မတ်သူဇာဟာလည်းသူဆွဲဆိုခံထားရတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်လှုံ့ဆောင်မှု905ကကြီအမှုအတွက်ဇန်နဝါရီလ13ရက်နေ့မှာတော့သူ့ကိုဆွဲချက်တင်တဲ့မတင်တဲ့ဆုံးဖြတ်ဖို့ရှိနေပါတယ်လို့ရှင်နေကပြောပါတယ
်အခုလက်ရှိစစ်ဆေးပေါ်ပေါ်ချက်တွေကမတူကြမှာဟိုချီချီမိမိခံရင်လုံးလုံးဒီအမှုမပေါ်ပေါက်တဲ့အတွေ့ဒီအဖြစ်မှာပဲဆွဲချက်မတင်ခဲ့နဲ့လုပ်ပေးပြီးတော့ဆရာတို့ဆွဲချက်တင်ထားပါတယ်အခုလာမဲ့13ရက်နေ့ပေါ့သတ္တဝါတွေကြရင်အဲဆွဲချက်အမိတခုချပါလိမ့်ဒီ။အဲကျားတို့ရဲ့ချက်ဖားချက်ကိုလျှောက်လိုက်ပြည့်ကိုတရားရုံးကလက်ခံနေဆိုရင်တော့အဲ့ဒီမှာမတူတာလွတ်မှာပေါ့။အဲလက်မခံဘူးကျဲတယ်ဆိုရင်တော့အဲ့ဒီမှာဆွဲချက်ပြင်ပြီးတော့မှဒါမတူတာနဲ့မတူတာကိုပြင်ပြတဲ့အတွက်ဆက်စစ်ဖို့ရှိမှာပါ။
မတူစာဟာ NNI ဆိုရလက်ထက်မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တဦးဖြစ်ခဲ့ပြီးတော့လွတ်လပ်တဲ့အာရှအသံ RFA ပါဝင်ပြည်တွင်းမှာရှိတဲ့ online channel နဲ့သတင်းစာတိုက်တော်တော်များများမှာအလုံးလောက်ကင်ခဲ့တဲ့ဝါရင်သတင်းတော်တဦးဖြစ်ပါတယ်။စေုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်မှာ Friday Times နဲ့မြန်မာ Press Photo Agency MPA တို့မှအလွတ်တန်းသတင်းတော်အဖြစ်နဲ့မေလအထိလောက်ကင်ခဲ့သူလည်းဖြစ်ပါတယ်။ စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေအရင်ကတည်းကလုံခဲ့ဘူးတဲ့သတင်းမီဒီယာသမားတွေထပ်မံဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်သူတို့ကိုပြင်းထန်တဲ့ပုံမှန်တွေနဲ့တရားစွဲဆိုခံထားရတာဖြစ်တယ်လို့သတင်းသမားတချို့ကလည်းဖမ်းဆီးထောင်ချအရေးယူတာတွေကဆက်လက်ရှိနေသေးဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းရှမ်းပြည်နယ်တောင်ပိုင်းတောင်ကြီး ပြည်သူ့ကောင်စီရဲ့ဆန္ဒပြပွဲကိုတောင်လေးလုံးအကျဉ်းထောင်တွင်ကတရားရုံးကပုံမှန်9ကကြီးနဲ့ထောင်နဲ့နှစ်နှစ်ချမှတ်ခဲ့ပါတယ်။အဲဒီတော့ဂျုတ်ဒေါ်မြဝင်းဟာပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကတောင်ကြီးမြို့မှာသူမရဲ့နေအိမ်မှာတမိနှုတ်ဦးနဲ့အတူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ ဆန္ဒသိမ်းပြီးချိန်မှာစန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ခြင်းတုန်းကလည်းစစ်ကောင်စီဘက်ကသတင်းတော်တချို့ကိုဖမ်းဆီးခဲ့တာတွေရှိတယ်လို့သတင်းဌာနရှိခုကိုလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။ဆန္ဒသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့သတင်းသမားကတရားကြောရှိပြီးတော့ဆယ်ဦးထက်မနည်းလည်းထောင်ချခံထားရပါတယ်။59ဦးကတော့ပြန်လည်လွတ်မြောက်လာခဲ့တဲ့အတွက်လက်ရှိမှာတော့သတင်းသ